ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံမှာ၅ရက်ကြာတရားဝင်အလဲပါရောက်ရှိနေတဲ့ဒေါင်ဆန်းစစ်တီဟာကနေဒါဘုရင်ကန်ချုပ်ဒေးဗစ်ဂျွန်ဆင်နဲ့ကြာသာပတေးနေ့ကတွေ့ဆုံခဲ့ပါတယ်ဒေါင်ဆန်းစစ်တီအခုလိုကနေဒါနိုင်ငံကိုကြောက်နေတဲ့အချိန်မှာပဲမြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့တဲ့ကိုတန်းဆိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့လည်း1989ခုနှစ်တုန်းကတနင်္လာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တမ်းတဲ့မြမလေးချောင်းပိုင်လင်းကျန်တစ်စင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့တဲ့အမှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခေါ်လုံဝင်လျှောက်ထားခဲ့တာပါဒါပေမဲ့ကနေဒါအစိုးရကလည်းသူ့ကိုလင်းကျန်ပြန်ပေးမှုမှာပါဝင်ပတ်သက်နေတဲ့အတွက်တရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစီစဉ်လာတာမှာကနေဒါလူမှုကြီးကြပ်ရေးနဲ့ဒုက္ခသည်များဆိုင်ရာဌာနကအခုလာမဲ့ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှာမို့ကိုယ်တိုင်လာရောက်ဖို့ဆင့်ခေါ်စာပို့ထားပါတယ်။တကယ်လို့ကနေဒါအစိုးရကသူ့ကိုမြန်မာပြည်ပြန်ပို့ဖို့ဆုံးဖြတ်ပြီးပြန်ပို့လိုက်မယ်ဆိုရင်တော့သူ့လုံခြုံမှုအတွက်ဆွေးရမိကြောင်းကိုတန်းဆိုးကအခုလိုပြောပါတယ်
သူကတော့ကျွန်တော်အကယ်လို့ပြန်ပို့မယ်ဆိုလို့ရှိရင်ကျွန်တော်မြင်နေရတော့ဟိုကမေးပါပါပြင်ခွင့်မှာလည်းဒါမှမဟုတ်ကျွန်တော်ထိတ်နေတယ်ပေါ့ထိတ်ပြီးလို့ရှိရင်ကျွန်တော် position မေးမှာပေါ့နော်ကျွန်တော်ရဲ့ခံယူချက်ပေါ့အဲကျွန်တော်ခံယူချက်ကသူတို့နဲ့ကိုက်နေတယ်သူတို့ကဘာမှပြောဆိုရင်တော့အဲလွတ်ပြေးတယ်ပေါ့မကိုက်နေဘူးဆိုရင်တော့သူတို့ဘက်ကလည်းတိနံပါတ်1ဖမ်းရပါမယ်အဲ89ခုနှစ်ပြင်ကိစ္စနဲ့ခဏအသိပို့ပေါ့ okay သူတို့တိုက်ခါချပါဦးပြီးမှပဲသူတို့ဟိုအဲ့သူကနေပြီးတော့ဟိုတနားညတန်းမှုနဲ့ဆုံနေလို့ပြလိုက်တယ်။ဒါလူပြိုက်ချုံလိုက်တာ။အဲ့တည်းပဲဖြစ်ဖြစ်မယ်။ဒါမှမဟုတ်ရှင်လည်းသူတို့ပြောဥပ္ပလူတို့တတ်တဲ့ပုံစံမျိုးထားပေါ်တော့လမ်းပေါ်မှာလမ်းလျှောက်နေတဲ့ assassination တော့မဟုတ်ဘူးကလူငယ်ချင်းညက်ဖြစ်တဲ့ပုံစံမျိုးပခုံးချင်းတိုက်ပြီးတော့ okay why the ရိုက်လိုက်တယ် okay လမ်းပေါ်မှာတငယ်ချင်းအဲလူငယ်ချင်းဖြစ်တော့သင်နဲ့တွေ့တော့တယ်။အဲ့တော့တုံ့ပြန်မှုဆိုတော့မရှိဘူးဆိုတာအမှန်ပဲ။ဒီမှာဟိုထားပေါ်တော့သူတို့ကနေပြီး legislation ဥပဒေချပြတာတော့တုံ့ပြန်မှုမရှိသေးဘူး။ဒီမှာအနေနဲ့ကြောက်ရမယ်ဆိုရင်တော့ထားပေါ်တော့ဟိုဘလုတ်ကောင်မျိုးအရင်ကလုပ်ခဲ့ရလားလာပြီးတညမတုံးနဲ့အရင်ကဆိုနေနေကိစ္စလို့ဖြစ်ဖြစ်ပါပဲဖြစ်ဖြစ်အချက်ပြတ်တမိုင်းပိုင်းလာမလို့နဲ့တော့ပေါ့တယ်မလားမတရားဘူးပေါ့သူတို့လည်းတတ်ခဲ့တာပဲမဟုတ်လားဟမ်အဲ့လိုမျိုးထုတ်နေမကောင်းဘူးနောက်တစ်ခုကြတော့ပါတော့အာနိုင်ငံသားပါညာပြန်လျှောက်လာပေါ့နှစ်နှစ်လောက်ကြာတယ်အဲ့တိုင်းလည်းမဖြစ်သေးဘူ
းတနင်္လာနေ့သူ့အနေနဲ့လက်ရှိအခြေအနေတွေကကနေဒါနိုင်ငံမှာဥပဒေနဲ့အညီယာယီဆက်လက်နေထိုင်ခြင်းသေးတယ်လို့ကိုတန်းဆိုးကပြောပါတယ
်ဆိုရင်တော့အခုကျွန်တော်ပြန်သွားတယ်ပြန်သွားလို့ကျွန်တော်လုံးဒါရှုပ်ရုပ်တွေဖြစ်ကုန်တာတော့သူတို့တော့လည်းမကောင်းဘူးသူတို့ကလည်းသူတို့ဒေါ်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီတို့လည်းသူတို့လည်းသူတို့အမြင်နဲ့သူတို့နည်းနဲ့သူတို့လုပ်နေတာသိရမလားအတိအချာလည်းမကျွန်တော်ပြန်တော့ရုပ်ရုပ်ဖြစ်တော့ပဲသူတို့တော့လည်းအခက်အခဲဖြစ်သွားနိုင်တာပေါ့နော်အဲ့တော့အခက်တော့ဒီဘက်ကပြေးခဲ့မယ်ဆိုရင်တော့အရင်ကလိုဘလိုကောင်းမလို့တော်တော်ပြည့်ပြည့်ကြည်တော့အရင်ကလိုနေစရာတော့မလိုတော့ဘူးပေါ့နည်းနည်းဘလိုကောင်းမလို့အခက်တော့ကနေဒါဆိုရနေပြီးတော့ယာယီနေတိုင်းကိုပြုတ်လိုက်တယ်ဆိုရင်တော့ခုကြောက်ခုကနေစရာမလိုတော့ဘူးပေါ့ဗျာနော်ပေါ်တယ်နေပြီးတော့မြန်မာနိုင်ငံကိစ္စတွေကိုပြောတဲ့ပြောတတ်တယ်ရည်ကျင်ရည်တိုက်တယ်ဆိုရင်ရည်ကျင်တာပေါ့
ဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ကတော့နိုင်ငံရေးလှုပ်ဖို့စိတ်ကူးမရှိပဲတန်းပြီးအကျိုးဖြစ်စေမဲ့ကိစ္စရတဲ့ကိုတတ်နိုင်တဲ့လောက်ကူညီလှုပ်ဆောင်ပေးလိုတယ်လို့ဆိုပါတယ
်နိုင်ငံရေးလှုပ်ဖို့လည်းကျွန်တော်မှစိတ်မရှိပါဘူးလူမှုရေးတော့ဝိုင်းဝန်းလုပ်ပြတဲ့စိတ်ဓာတ်တော့ရှိတာရှိတယ်ဆိုတာလည်းဘာတပြည့်လူတွေလုပ်နေဆိုတဲ့ကိုလည်းကျွန်တော်တို့ဝင်ပြီးတော့လူလုပ်ဖို့မရှိပါဘူးလိုမယ်မယ်ဆိုရင်တတတာပါဝင်ဖို့ကြောက်တာပါ
1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းထောင်ပေါင်းများစွာသောတခြားကျောင်းသားလူငယ်တွေဤသူထမ်းမြန်မာနေဆက်ကိုတောက်ခုသွားခဲ့တဲ့ကိုတန်းဆိုးနဲ့တခြားရဲဘော်တချို့တို့တိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလှုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပြီးဆွဲဖို့အစီအစဉ်ချမှတ်ဖြစ်ခဲ့တဲ့အကြောင်းကိုတန်းဆိုးက VOA ကိုပြောပြခဲ့သူပါတယ်ဇွန်လ19ရက်နေ့မှာကနေဒါအစိုးရကချမှတ်မဲ့ဆုံးဖြတ်ချက်ဟာဘလို့ဆုံးဖြတ်ချက်ဖြစ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လွန်ခဲ့တဲ့တနေ့လောက်ကစတင်ခဲ့တဲ့အမှုတော်အမှုလာတွေအရသူ့ကိုကနေဒါအစိုးရကတရားဝင်နေထိုင်ခွင့်ပြုလို့မရနိုင်ဘူးဆိုတာမျိုးဖော်ပြထားတာဖြစ်ပါလိမ့်ခင်ဗျ။